ဆီးရီးယားနိုင်ငံဒမတ်စကတ်မြို့တော်မှာအစိုးရလူမျိုးရေးတပ်ကနေပြီးတော့သဘုံတွေကိုရဟတ်ယာဉ်တွေတန့်ကားတွေတုံးပြီးတော့တိုက်ခိုက်နေတယ်လို့ဆီးရီးယားတက်ကြွလှုပ်ရှားသူတွေကပြောပါတယ်။တချင်ထဲမှာပဲဒီမြောက်ပိုင်းကအလီပိုမြို့မှာတော့ဆူရတက်တွေကိုသဘုံတွေကထိုးစစ်ဆင်ခဲ့ပါတယ်။ဒမတ်စကတ်မြို့ရဲ့စင်ကြေပုံဘာရတ်နဲ့မဇက်ရက်ကွက်တွေမှာအစိုးရတက်တွေကသဘုံတွေကိုဆက်သနတ်တင်ထားတဲ့ရဟတ်ယာဉ်တွေနောက်တန့်ကားတွေနဲ့မောင်းထုတ်ဆစ်ဆင်နေတယ်လို့တက်ကြွလှုပ်ရှားသူတွေကပြောတာပါ။ရဟယင်တွေဖြစ်စည်းခံရတဲ့ဆိုတဲ့သတင်းတွေကိုစီးရီးယားစူရပိုင်သတင်းဌာနကတော့ညှင်းဆန်ပါတယ်။မြို့တော်ဒမတ်စကတ်မှာအခြေအနေတွေကပုံမှန်အတိုင်းရှိနေပြီးတော့လုံခြုံရေးတပ်ဖွဲ့တွေဟာဒီလမ်းပေါ်မှာကြံနေတဲ့သူတို့ရဲ့အခေါ်အကြမ်းဖက်သမားတွေကိုခြေရာခံလိုက်လံနှိမ့်နေနေတယ်လို့စူရသတင်းကကြေညာပါတယ်။အင်တာနက်ဗီဒီယိုတစ်ခုမှာတော့တဘုံစစ်ကောင်းဆောင်တူကဒီကုံသွေးကြီးချက်ချာမြို့ဖြစ်တဲ့အလက်ပိုမြို့ကိုစတင်စစ်ဆင်တိုက်ခိုက်နေပြီဆိုပြီးတော့ကြေညာသွားပါတယ်။ဆလာဟီဒင်နဲ့စကူအာအပါဝင်မြို့နယ်အတော်များများရဲ့လမ်းတွေပေါ်မှာတိုက်ပွဲတွေဖြစ်နေတယ်လို့လည်းမျက်မြင်တွေကပြောပါတယ်။လေဗနွန်မြောက်ဘက်မှာရှိတဲ့ VOA သတင်းတောက်ကတော့တနုနေနေနေ့လယ်ပိုင်းတုန်းကဒီဆီးရီးယားဘက်ခြမ်းနေဆက်မှာပောက်ကွဲသံတွေကြားခဲ့ရတယ်လို့ပြောပါတယ်။အဲ့ဒီပောက်ကွဲသံတွေကိုကြည့်လို့ရှိရင်နေဆက်နယ်ကီလိုမီတာအနည်းငယ်ပဲဝေးတဲ့ Homes ပြည်နယ်ဘက်မှာဒီအစိုးရနဲ့သဘုံတက်တွေအကြီးကျယ်တိုက်ပွဲဖြစ်နေတဲ့ပုံပဲလို့ Wadi Khalat မှာရှိတဲ့လေဗနွန်ဒေသခံတွေက VOA သတင်းတောက်ကိုပြောဆိုပါတယ်ခင်ဗျာ။